တင်မော့မူရန်60လိုက်ပါလာတဲ့တောင်ကိုရီးယား၅ဖမ်းတင်မော့ဟာရုရှားအရှိဘက်ကမ်းလွန်ဘာရင်းပင်လယ်အပြင်မှာနစ်မြုပ်ခဲ့ပြီးတော့လူအုပ်သေးဆုံးက52ဦးပျောက်ဆုံးဆဲရှိပါတယ်။အဲ့ဒီပင်လယ်ပြင်တပွိုက်မှာတခြားတင်မော့တွေကရှာဖွေရေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့လေပြင်းပြီးလှမ်းကြီးတဲ့ရာသီဥတုဆိုးရွားမှုကြောင့်ကယ်ဆယ်ရေးလုပ်ငန်းကြံ့ကြာခဲ့ရပါတယ်။၅ဖမ်းတင်မော့အနေနဲ့ပထမအခက်အခဲကြုံတွေ့ရပြီး3နာရီကျော်ကြာမှသာကယ်ဆယ်ရေးပထမအတုပ်ရောက်ရှိလာခဲ့ပါတယ်။တင်မော့မှုရန်ခုနှစ်ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။လေဦးဟာအသက်ကယ်လှေပေါ်မှာရှိနေပြီးကြံ့အမှုတန်းတွေကတော့မျောနေတဲ့အပိုင်းစာတွေဖက်တွေထားကြရတယ်လို့ဆိုပါတယ်။တင်မော့အမှုတန်းတွေအနေနဲ့အင်ဒိုနီးရှားလူမျိုး35ဦး၊ဖိလစ်ပိုင်73ဦး၊တောင်ကိုရီးယားနိုင်ငံသား71ဦးနဲ့ရုရှားစစ်ဆေးရေးမှူးတအူးပါဝင်ပါတယ်။ကယ်ဆယ်ခံရတဲ့သူ9ဦးနဲ့ကိုရီးယားတအူးမှမပါဝင်ပါဘူး။လှိုင်းထံမှုကြောင့်တင်မော့တစ်ဖက်ကိုတိမ့်လာခဲ့တဲ့အတွက်အမှုတန်းတွေကတင်မော့ကိုစွန့်ပစ်ခဲ့ရတယ်လို့အစိုးရအရာရှိတွေကပြောပါတယ်။အော်ယောင်901ငါဖန်တင်မော့ဟာ36နှစ်သက်တမ်းရှိပြီးတောင်ကိုရီးယားစာဂျိုးငါဖန်တင်မော့ကုမ္ပဏီပိုင်ဖြစ်ပါတယ်။